မင်္ဂလာပါရှင်2018ခုနှစ်မတ်လ30ရက်တောက်ကြနေ့ညနေပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဖန်ယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုကိုညာဝေးအောင်နဲ့ကျွန်မအနံလောက်တို့တင်ပြသွားမှာပါ။နိုင်ငံတော်သမ္မတအဖြစ်ရွေးချယ်တင်မြှောက်ခံထားရတဲ့ဝင်းမြဟာသမ္မတအဖြစ်ပြည်ထောင်စုလွှတ်တော်မှဒီကနေ့ကတိသစ္စာပြုလိုက်ပါပြီ။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ပြန်သုံးသပ်မယ့်အစည်းအဝေးကိုဆိုင်းငံ့ထားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုလိုက်ပါရယ်။တူရကီနိုင်ငံအရှေ့ပိုင်းမှာခီးတဲ့တဲ့မီနီဘတ်ကားတစ်စင်းလက်မိတ်မိတိုင်ကိုဝင်တိုက်ပြီးတော့မီးလောင်သွားတာကြောင့်လူ18ဦးထပ်မံတေဆုံးပြီးတော့30ကျော်ဒဏ်ရာရသွားပါရယ်။ဒီလိုသတင်းတွေကိုကြားကြမှာပါရှင်။
အခုညနေခင်းဆက်ပြီးနာဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့ဒီကနေ့ပြည်တော်စုလွှတ်တော်မှာသမ္မတသစ်ရဲ့ဂရုသစ္စာပြုပွဲကျင်းပခဲ့ပြီးတဲ့နောက်ပထမဆုံးပြောတဲ့သမ္မတမိန့်ခွန်းမှာပြည်တော်စုအစိုးရရဲ့ရည်မှန်းချက်တွေကိုအခုလိုထည့်သွင်းပြောကြားသွားပါတယ်
။တရားဥပဒေစိုးမိုးရေးနဲ့ပြည်သူများရဲ့လူမှုစီးပွားဘဝတိုးတက်မြင့်မားရေး2အမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေး3ဒီမိုကရေစီဖရဲပြည်တော်စုကြီး
သမ္မတသစ်ရဲ့ပထမဆုံးနိုင်ငံကိုပြောကြားတဲ့မိန့်ခွန်းနဲ့အတူသမ္မတသစ်အပေါ်မှာလွှတ်တော်ကိုယ်စားလှယ်တွေရဲ့မျှော်လင့်ချက်သုံးသပ်ချက်တွေကိုလည်းနားဆင်ကြရမှာပါ။အဲဒီနောက် NLD ပါတီရဲ့ပြင်ဆင်ဖွဲ့စည်းထားတဲ့ဗဟိုအလုပ်မှုဆောင်အဖွဲ့စီရင်မှဘယ်သူတွေပါဝင်တယ်လဲဆိုတာကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါမယ်ရှင်။
နိုင်ငံတော်သမ္မတအဖြစ်မတ်လ28ရက်နေ့ကရွေးချယ်တင်မြှောက်ခံထားရတဲ့ဝင်းမြဟာသမ္မတသစ်အဖြစ်ပြည်ထောင်စုလွှတ်တော်မှဒီကနေ့ကတိသစ္စာပြုလိုက်ပါပြီ။သမ္မတသစ်အဖြစ်ပထမဆုံးပြောကြားတဲ့မိန့်ခွန်းထံမှာတော့နိုင်ငံမှာတရားဥပဒေစိုးမိုးရေးအမျိုးသားပြန်လည်တင်မြှောက်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးစတဲ့ပြုပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေကိုထည့်သွင်းပြောကြားခဲ့ပါတယ်။ကတိသစ္စာပြုပွဲအပြီးသမ္မတအဖြစ်နဲ့ပထမဆုံးအကြိမ်နိုင်ငံတော်ကိုပြောကြားတဲ့မိန့်ခွန်းအတွင်းတိုင်းပြည်မှာပြုပြင်ပြောင်းလဲမှုတွေလှုံ့ဆော်ဖို့လိုအပ်နေတဲ့အချက်တွေတိုင်းပြည်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလွှဲလင့်တကူဖြေရှင်းနိုင်မှာမဟုတ်ပေမဲ့သူ့အနေနဲ့အစွမ်းကုန်အားထုတ်ပြီးတော့ဆောင်ရွက်သွားမယ်လို့လည်းထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်တင်စီခံထားရတဲ့လက်မြေကိစ္စတွေကိုဆောင်ရွက်သွားမယ်အပြင်အထက်ကခက်ခဲတွေကိုသင်ခန်းစာယူပြီးတော့တိုင်းသူပြည်သားတွေလိုလားတောင်းတနေတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးရရှိရေးအတွက်ပြည်သူတွေနဲ့အတူကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။ကတိသစ္စာပြုပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အစိုးရအဖွဲ့ဝန်ကြီးတွေလွှတ်တော်ကိုယ်စားလှယ်တွေကော်မရှင်ဥက္ကဋ္ဌတွေဖိတ်ကြားထားတဲ့အထူးဧည့်သည်တော်တွေ NLD ပါတီနိုင်ငံကကြီးသူရဦးတင်ဦးနဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့လည်းတက်ရောက်ခဲ့ပါတယ်။ဒါအပြင်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုပြောင်းလဲပြင်ဆင်ဖွဲ့စည်းလိုက်ကြောင်းနိုင်ငံတော်သမ္မတရုံးကမတ်လ30ရက်နေ့နေ့စွဲနဲ့ဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။သမ္မတဟောင်းဦးထင်ကျော်နေရာမှာသမ္မတတည်ဦးဝင်းမြင့်ကိုထက်တွင်ဖွဲ့စည်းလိုက်တာပါ။ဖွဲ့စည်းပုံအခြေခံဥပဒေပါအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်17ဦးပါတဲ့ကာလုံးလို့ခေါ်တဲ့ကောင်စီမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ကာချုပ်ကခန့်တဲ့ကာကွယ်ရေးပြည်ထရေးနေဆက်ရေးရာဝန်ကြီးအပါအဝင်တက်ဖက်ကတင်တဲ့သူသမ္မတတယောက်အလုံး6ယောက်ပါဝင်ပါတယ်။ကျန်5ယောက်ကတော့သမ္မတသူသမ္မတတယောက်လွတ်တော်ဥက္ကဋ္ဌ2ယောက်နဲ့နိုင်ငံခြားရေးဝန်ကြီးတယောက်တို့ပါဝင်တာဖြစ်ပါတယ်
။အမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ပြန်သုံးသပ်မယ့်အစီအစဉ်ကိုဆိုင်းငံ့ထားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုလိုက်ပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးမြောက်ကိုရီးယားနဲ့သဘောတူညီချက်တွေရလာချိန်ထိတောင်ကိုရီးယားနဲ့ကုန်သွယ်ရေးသဘောတူညီချက်ပြီးစီးအောင်အကောင့်ထည့်ဖို့မယ့်ကိစ္စကိုရွှေ့ဆိုင်းထားမယ်လို့အမေရိကန်သမ္မတပြည်ထောင်စုအိုဟိုင်းယိုပြည်နယ်မှာဂျာတာပရီနီကပြောတဲ့မိခွန်းမှာသမ္မတထရမ့်ပြောသွားတာပါတောင်ကိုရီးယားနဲ့ကုန်သွယ်ရေးသဘောတူညီချက်ရဆိုင်းထားရတဲ့အကြောင်းရင်းအသေးစိတ်ကိုထရမ့်ကပြောသွားခြင်းမရှိပါဘူးအမေရိကန်နဲ့တောင်ကိုရီးယားနောက်ဆုံးကုန်သွယ်မှုသဘောတူညီချက်ကိုသူ့အနေနဲ့တန်ဖိုးထားကြောင်းနဲ့အားလုံးမျှတာတဲ့ဆက်ဆံရေးဖြစ်ဖို့လိုလားကြောင်းပြောပါတယ်ဒီတော်တွင်မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ AP 29ရက်နေ့မှာတွေ့ဆုံဖို့နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေမနေ့ကဆုံးဖြတ်ခဲ့ကြပါတယ်။သမ္မတထရမ့်နဲ့ကင်ဂျုံအွန်းတို့ထိပ်သီးနှစ်ဦးတွေ့ဆုံပွဲကိုတော့လာမယ့်မေလတည်းကျင်းပဖို့ရတာပါတယ်
။အမေရိကန်တန်တမာတွေကိုရုရှားကနင်းထုတ်တာမှာဘလို့ခိုင်မာတဲ့အကြောင်းပြချက်မှမရှိဘူးလို့အမေရိကန်ပြည်ထောင်စုကကြာတာပြင်းနေမှာပြောပါတယ်။ရုရှားရဲ့ဒီလိုရက်ကအမေရိကန်ရုရှားဆက်ဆံရေးကိုပိုးပြီးတော့ဆိုးဝါးသွားစေတယ်လို့သမ္မတအင်ဖီရောကကြာတာပြင်းနေနောက်ပိုင်းမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပရတင်မြေပေါ်မှာရုရှားတို့ကျူးလွန်တဲ့တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့မဟာမိတ်နိုင်ငံပေါင်း100ကျော်နဲ့နီတိုးမဟာမိတ်တို့ကဒီသတင်းမှအစောပိုင်းမှာရုရှားထောက်လှမ်းရေးအရာရှိတွေကိုပြည်နယ်တံပေးတဲ့လို့ဟာတင့်တော်တဲ့လို့ရဖြစ်ပေမဲ့လို့ရုရှား ှားတို့ရဲ့တုံ့ပြန်ချက်ကမျောလင့်မထားတဲ့လို့ရတော့မဟုတ်တလို့ဒီကိစ္စကိုအမေရိကန်တို့ကင်တွယ်ဆောင်ရွက်သွားမယ်လို့ကြေညာချက်မှာပြောထားပါတယ်။ရုရှားတန်တမန်အယောက်60ကိုအမေရိကန်ကနင်ထုတ်ခဲ့ပြီးတဲ့နောက်ရုရှားကလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်တန်တမန်အယောက်60ကိုနိုင်ငံကနေထွက်သွားဖို့နိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဘရော့ကပြောဆိုတဲ့အပေါ်အမေရိကန်ဘက်ကတုံ့ပြန်ပြောဆိုတာပါ။ရုရှားနိုင်ငံခြားရေးဝန်ကြီးရဲ့ဂျာရာဘီနီအစိုးပိုင်းကအဲ့ဒီကြေညာချက်အပေါ်အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူဟက်တန်နျူဝတ်ကဝေဖန်ပြောဆိုပါတယ်။ရုရှားအနေနဲ့ကိုကခံရတဲ့လူလိုမပြုတ်မှုတင်မှုလို့လည်းပြောခွင့်ရနျူဝတ်ကပြောပါတယ်။တကယ်တမ်းခံရတဲ့သူတွေဟာပရစ်တင်နိုင်ငံဆီလ်စ်ဘူရီမြို့မှာမတ်လ၄ရက်နေ့ကအာယုံကြောထိဓာတ်ရုပ်အစိမ်းနဲ့တက်ခတ်ခံရသူတွေတာဖြစ်တယ်လို့လည်းဆိုပါတယ်။ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကအမေရိကန်ကောင်စစ်ဝန်ယုံလုပ်ငန်းတွေကိုရဆိုင်ပြီးတော့နှစ်ရက်အတွင်းပိတ်ပစ်ဖို့လည်းရုရှားကညွှန်ကြားထားပါတယ်။
အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်အော့စတင်မြို့ကဒေသခံတွေကိုသတင်းပတ်အတော်ကြားကြောင်းလန့်စေခဲ့တဲ့ဘုံထောင်သမားမတ်ခ်ကွန်ဒစ်ရဲ့လုပ်ရဟာပြည်တွင်းအကြမ်းဖက်ဝါဒီတဦးရဲ့လုပ်ရဖြစ်တယ်လို့အော့စတင်ရဲတပ်ဖွဲ့အကြီးအကဲကကြေညာလိုက်ပါတယ်ဘုံထောင်ဖောက်ခွဲတဲ့လုပ်ရကိုတစုံတရာရှင်းလင်းချက်ပေးဖို့ရဲတွေကိုအစောပိုင်းမှာပြစ်တင်ဝေဖန်ခဲ့ကြပြီးတဲ့နောက်မတ်ခ်ကွန်ဒစ်ရဲ့လုပ်ရကိုပြည်တွင်းအကြမ်းဖက်ဝါဒဆွဲလုပ်ရဖြစ်သတ်မှတ်ကြောင်းရဲတပ်ဖွဲ့အကြီးအကဲ Brian Manley ကကြားသာပရင်းနေ့ကထုတ်ပြောလိုက်တာပါစတိုက်ဆူသလိုကွန်ဒစ်ရဲ့ဘုံထောင်ဖောက်ခွဲမှုတွေကြောင့်အာဖရိကနွေဘွားအမေရိကန်နှစ်ဦးသေဆုံးပြီးအများပြားဒဏ်ရာရတဲ့အထက်မှာလက်တင်အမေရိကနွေဘွားလည်းပါဝင်လာမှုအမုန်းတရားနဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေလားဆိုပြီးစိုးရိမ်မှုတိုးလာခဲ့ကြပါတယ်။သတင်းသုံးပတ်အတွင်းအော့စတင်မြို့နဲ့အနီးတစ်ဝိုက်မှာပါဆယ်ဘုံ6ခုဟာမတ်ကွန်ဒစ်ရဲ့လက်ချက်အဖြစ်ရဲတပ်ဖွဲ့ကယုံကြည်ခဲ့တာပါ။ဘုံ6လုံးနဲ့5လုံးပောက်ကွဲခဲ့ရမှာလူနှစ်ဦးသေဆုံးပြီး5ဦးအပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကနောက်ဆုံးရထိပ်တန်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်တူရကီနိုင်ငံအရှေ့ပိုင်းမှာခရီးတဲ့မီနီဘတ်ကားတစ်စင်းလမ်းမီမိတိုင်းကိုဝင်တိုက်မိပြီးတော့မိလောင်သွားတာကြောင့်လူ18ဦးထက်မနည်းသေဆုံးပြီးတော့36ဦးလည်းဒဏ်ရာရသွားတယ်လို့ဒေတာရင်းသတင်းမီဒီယာတွေကဒီကနေ့တောက်ကြနေမှာပြောပါရယ်သေဆုံးသူတွေထဲမှာကားဒရိုင်ဘာလည်းပါဝင်တယ်လို့တူရကီအာဏာပိုင်းတို့ကပြောပါရယ်ဒဏ်ရာရသွားတဲ့တချို့လူနာတွေကတော့စိုးရိမ်ရတဲ့နေထားမှာရှိနေပြီးအင်္ဂရိပ်ပြည်နယ်စီးရင်ကိုပို့ပေးလိုက်ရတာပါကားမတော်တဆမှုကြောင့်လူတချို့သေဆုံးခဲ့ရတယ်လို့တချို့ခရီးတဲ့တွေကတော့ရွှေ့ပြောင်းအခြေချသူတွေတင်လာတဲ့တခြားမီနီဘတ်ကားတစ်စင်းဝင်တိုက်မိလို့သေဆုံးခဲ့ရတာဖြစ်တယ်လို့အင်္ဂရိပ်အုပ်ချုပ်ရေးမှူးအန်ဗာဦးလူကပြောပါရယ်အင်္ဂရိပ်ကားစ်အမြန်လမ်းမပေါ်မှာဂျာရာဘရင်းနဲ့နောက်ပိုင်းကဖြစ်သွားတဲ့အဲ့ဒီကားမတော်တဆမှုထဲမှာအီရန်နိုင်ငံနယ်စပ်ကနေတူရကီနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာခဲ့တဲ့အာဖဂန်ပါကစ္စတန်နဲ့အီရန်နိုင်ငံကရွှေ့ပြောင်းအလို့သမားတွေပါဝင်တယ်လို့အစိုးရပိုင်းအနာဒိုလူသတင်းဌာနကပြောပါရယ်လူ၁၄ဦးဆက်နေအဲ့ဒီမီနီဘတ်ကားထဲမှာအမျိုးသမီးတွေအပါအဝင်လူပေါင်း90ကျော်တင်ဆောင်လာတယ်လို့လည်းအနာဒိုလူသတင်းဌာနကပြောပါရယ်ကားဒရိုင်ဘာဘယ်သူဖြစ်မလဲဆိုတာကိုသိရှိနိုင်ဖို့အစိုးရဘက်ကရှာဖွေစစ်ဆေးနေတယ်လို့အစိုးရရှင်တွေကလည်းကားမတော်တဆမှုကိုစုံစမ်းစစ်ဆေးနေပါရယ်တခြားမီနီဘတ်ကားထဲမှာပါလာတဲ့တရားမဝင်အလုပ်သမား73ဦးကိုတော့လုံခြုံရေးတပ်ဖွဲ့ကထိန်းသိမ်းထားပါရယ်တူရကီနိုင်ငံမှာယင်မတော်တဆမှုတွေဖြစ်လစ်ဖြစ်တာရှိတယ်လို့2019ခုနှစ်အတွင်းယင်မတော်တဆမှုကြောင့်လူပေါင်း3530တင်ဆောင်ခဲ့ရတယ်လို့တူရကီအစိုးရသတင်းဌာနကပြောပါရယ်
အစ္စရေးစစ်တပ်တင်ကားရဲ့ပြစ်ခတ်မှုကြောင့်ဂါဇာကမ်းမြောင်ကပါလက်စတိုင်းလေသမားတို့သေဆုံးပြီးနောက်ထပ်အမျိုးသားတို့ဒဏ်ရာရသွားတယ်လို့ပါလက်စတိုင်းအာဏာပိုင်တွေကပြောပါတယ်။အစ္စရေးနိုင်ငံနယ်စပ်တစ်လျှောက်ပါလက်စတိုင်းတွေဆန္ဒပြဖို့စီစဉ်ထားချိန်မှာပဲနှစ်ဖက်တင်းမာမှုတွေအရှိန်မြင့်နေပြီးအခုလိုပြစ်ခတ်သေဆုံးမှုဖြစ်လာတာပါ။သေဆုံးသွားတဲ့လေသမားဟာနယ်စပ်ဒေသမှာ6နှစ်ကျော်ကြာအလုပ်သွားလုပ်နေသူဖြစ်ပြီးသူ့ဘက်ကဘာမှမှားယွင်းမှုမရှိဘဲအစ္စရေးဂျူးတွေကအသက်လွတ်ပြစ်တတ်လိုက်တာလို့ပါလက်စတိုင်းဆွေမျိုးတွေကစွပ်စွဲပါတယ်။နေဇာလုံညိုရေးခြံစည်းရုပ်ကိုလူနှစ်ဦးချင်းကပ်လာပြီးမတင်ကားပေါ်ရလုရကြောက်ပြစ်ခတ်ရတာဖြစ်ကြောင်းအစ္စရေးစစ်တပ်ပြောခွင့်ရကဆိုပါတယ်ဂါဇာကမ်းမြောင်မှာရှိတဲ့ပါလက်စတိုင်းဒုက္ခသည်တွေကအခုအစ္စရေးတွေတင်ထားတဲ့နေဇာဒေသမှာယာယီရွက်ပြင်တဲထိုးပြီးနေထိုင်ခွင့်ရဖို့သတင်း6ဖက်ကြားဆန္ဒပြတောင်းဆိုဖို့ပြင်နေခြင်းမှာအခုလိုပြစ်ခတ်မှုပေါ်လာတာပါ
အမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့ကုန်သွယ်ရေးဆိုင်ရာအငြင်းပေါ်မှုတွေကြေကြဲပြန့်ပြန့်ဖြစ်ပေါ်နေတာဟာတရုတ်ကုမ္ပဏီတွေနဲ့အပြိုင်ပုတ်ကုန်တွေပေါ်မိခိုးအားထားနေရတဲ့ဗီယက်နမ်နိုင်ငံအတွက်အထောက်အကူဖြစ်လာမှာဖြစ်ပေမဲ့လို့ကမ္ဘာတစ်ဝှမ်းမှာစီးပွားရေးကျဆင်းလာရင်တော့အဲ့ဒီအကျိုးဆက်တွေဟာ ဗီယက်နမ်နိုင်ငံအပေါ်လည်းတက်ရောက်နိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါရယ်စစ်ရုံထုတ်ပစ္စည်းတွေကိုအမေရိကန်ကိုအဓိကတင်သွင်းနေတဲ့ဗီယက်နမ်နိုင်ငံကိုတွင်းကုန်ခွန်ကင်းလွတ်ခွင့်ပေးမယ်ဆိုရင်တရုတ်နိုင်ငံနဲ့ပို့ပြီးတော့ပုတ်ကုန်ငွေစုဆောင်နိုင်လိမ့်မယ်လို့ဗီယက်နမ်နိုင်ငံဟိုချီမင်းမြို့က Dozen Syria Associate အကြံပေးအဖွဲ့အကြီးတန်းအရာရှိ Dustin Dougherty ကပြောပါရယ်တရုတ်တွင်းကုန်တွေအပေါ်ကိုဒေါ်လာဘီလီယံ60ဘောအခွန်သတ်မှတ်မယ်လို့အမေရိကန်တို့ကဒီလအစောပိုင်းမှာကြေညာခဲ့တာပါဒီအတွက်တရုတ်နိုင်ငံကလည်းအမေရိကန်တွင်းကုန်တွေအပေါ်အလားတူတုံ့ပြန်မယ်လို့ပြောဆိုထားပါရယ်အမေရိကန်ပြည်ထောင်စုကပုံမှန်လမ်းကြောင်းတွေတက်ကျော်လွန်ပြီးတော့ကုန်သွယ်ရေးလှုပ်ကင်လာမယ်ဆိုရင်အခြေအနေတွေတင်းမာလာမှာဖြစ်ပြီးတရုတ်တွင်းကုန်ပစ္စည်းတွေမှာအခွန်တိုးမြင့်လာမှာဖြစ်တဲ့အတွက်ဗီယက်နမ်ပုတ်ကုန်ကဏ္ဍတွေအတွက်အကျိုးအများရှိလာမယ်လို့ဒေါက်တီကပြောပါရယ်အမေရိကန်နိုင်ငံကဗီယက်နမ်အပေါ်အနှွေထွေထွေဆက်ဆံတာကိုတွင်မြင်ခဲ့ရပြီးဖြစ်တယ်လို့ဗီယက်နမ်မှာလုပ်ကင်နေတဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေလည်းအလုပ်ဖြစ်နေတယ်လို့သူကဆက်ပြောပါရယ်အမေရိကန်နိုင်ငံကိုဗီယက်နမ်ကအမေရိကန်တို့ရဲ့တူဦးတည်သောထိပ်တန်ပုတ်ကုန်နိုင်ငံအဖြစ်သတ်မှတ်ထားသလိုပြီးခဲ့တဲ့နှစ်မှာအမေရိကန်ဒေါ်လာ 46.48 ဘီလီယံပတ်တန်ဖိုးရှိတဲ့ကုန်ပစ္စည်းတွေကိုတင်ပို့ခဲ့တာ
ပါ။ရာသီဥတုဖောက်ပြန်မှုထိန်းချုပ်ရေးဆိုင်ရာပဲရစ်သဘောတူစာချုပ်ကနေနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပေမဲ့စာချုပ်ပါလိုက်နိုင်မယ့်တာဝန်တွေကိုပြင့်မိအောင်အမေရိကန်ကလှုံ့ဆော်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကြာသပတေးနေ့တုန်းကပြောကြားလိုက်တာပါ။ကမ္ဘာတစ်လွှားကအစိုးရရဲ့အခန်းကဏ္ဍကအားထားလောက်စရာမရှိကြောင်းနဲ့စီးပွားရေးနဲ့လူမှုရေးအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍပေါ်မှာသာပို့ပြီးအားထားလာရကြောင်းဂူတာရက်စ်ကပြောသွားပါတယ်။ကမ္ဘာတစ်လွှားကာဗွန်နိုင်အောက်ဆိုက်လျှော့ချရေးအပါအဝင်ဖန်လုံအိမ်ဓာတ်ငွေလျှော့ချဖို့သမိုင်းဝင်ပဲရစ်သဘောတူစာချုပ်ကိုသမ္မတအိုဘားမားလက်ထက်2015တုန်းကနိုင်ငံပေါင်း200လောက်ပါဝင်လက်မှတ်ရေးထိုးခဲ့တာပါ။အဲ့ဒီသဘောတူညီချက်ကညံပြင်းမှုရှိပြီးဒီသဘောထားအတိုင်းရှိနေပေမဲ့အမေရိကန်နိုင်ငံကတော့ပဲရစ်စာချုပ်ကနေ2020မတိုင်ခင်နှုတ်ထွက်ခွင့်မရှိပါဘူး။
တောက်ကြနေညနေခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုညံဝင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုညနေခင်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးသမရတစ်ရဲ့ဂရီတစ္ဆာခံယူပွဲအကြောင်းနဲ့စပါမယ်ရှင်။နိုင်ငံတော်တမတအဖြစ်ရွေးချယ်ခံထားရတဲ့ဦးဝင်းမြင့်ဟာပြည်ထောင်စုလွှတ်တော်မှာဒီကနေ့တမရသစ်အဖြစ်ဂရီတစ္ဆာပြုခဲ့ပါတယ်။တမရအဖြစ်ပြောတဲ့ပထမဆုံးမင်ခွန်းထဲမှာနိုင်ငံမှာတရားဥပဒေစိုးမိုးရေးအမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးစတဲ့ပြုပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေကိုထည့်သွင်းပြောကြားသွားပါတယ်။တမရနဲ့ဒုတိယတမရနှစ်ဦးတို့ရဲ့ဂရီတစ္ဆာပြုပွဲအကြောင်းနေပြည်တော်မှာကိုယ်တိုင်သွားပြီးတော့သတင်းယူနေတဲ့ကိုစောဝင်းလိုင်ကပြောပြပေးပါမယ်ရှင်။
လွတ်တော်ကိုယ်စားလှယ်တွေကမတ်လ28ရက်နေ့မှာရွေးချယ်တင်မြှောက်လိုက်ကြတဲ့သမရဦးဝင်းမြင့်နဲ့ဒုသမရနှစ်ဦးဖြစ်ကြတဲ့ဦးမြင့်ဆွေနဲ့ဟန်ဒရီဗန်တီယူတို့ရဲ့ဂရီတစ္ဆာပြုပွဲကိုဒီကနေ့မနေ့ဆန်နာရီကပြည်ထောင်စုလွတ်တော်မှာကျင်းပခဲ့တာပါ
။ကျွန်ုပ်ဒီပြည်ထောင်စုသမရမြန်မာနိုင်ငံတော်အကျိုးငါ
ပြည်ထောင်စုသမရမြန်မာနိုင်ငံတော်အကျိုးငါ
နိုင်ငံတော်အား
မိမိအသက်နှစ်ကို
အတင်းဒီဟု
လေးနဲ့တည်ကြည်စွာကြီးညာ၍
ဒ
ီသစ္စာပြုပါသည
်ဒီသစ္စာပြုပါသည
်ဂရိသစ္စာပြုပွဲအပြီးသမရအဖြစ်နဲ့ပထမဆုံးအကြိမ်နိုင်ငံတော်ကိုပြောကြားတဲ့မင်းကွန်းအတွင်းတန်းပြည်မှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုလိုအပ်နေတဲ့အချက်တွေနိုင်ငံတကာကမြန်မာနိုင်ငံအပေါ်အထင်မြင်လွှဲမှားမှုခံနေရတဲ့ကိစ္စတွေအပါအဝင်တန်းပြည်မှာရင်ဆိုင်နေရတဲ့စင်ခေါ်မှုတွေကိုလွယ်လင့်တကူဖြေရှင်းနိုင်မှာမဟုတ်ပေမဲ့သူ့အနေနဲ့အစွမ်းကုန်အားထုတ်ပြီးဆောင်ရွက်သွားမယ်လို့သမရဦးဝင်းမြင့်ကထည့်သွင်းပြောကြားခဲ့ပါတယ်ပြည်ထောင်စုအစိုးရရဲ့ဦးစားပေးရည်မှန်းချက်တွေလို့သတ်မှတ်ထားတဲ့အချက်တွေကိုလည်းအခုလိုပြောကြားခဲ့ပါတယ်
။နိုင်ငံသူနိုင်ငံသားများခင်ဗျာကျွန်တော်အနေနဲ့ပြည်ထောင်စုအစိုးရအဖွဲ့ရဲ့ဦးစားပေးရည်မှန်းချက်ပန်းနံတွေဖြစ်တဲ့၁တရားဥပဒေစိုးမိုးရေးနဲ့ပြည်သူများရဲ့လူမှုစီးပွားဘဝတိုးတက်မြင့်မားရေး၂အမျိုးသားပြန်လည်တည်မြဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေး၃ဒီမိုကရေစီဖရဲပြည်ထောင်စုကြီးတည်ဆောက်ရေးအတွက်အခြေခံအုတ်မြစ်ဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတို့ကိုဥတီကြိုးပမ်းဆောင်ရွက်သွားမှာဖြစ်ပါတယ်
။လက်ရှိအချိန်ဟာပြောင်းလဲမှုကိုဖော်ဆောင်စေကာလဖြစ်တာကြောင့်တိုင်းသူပြည်သားတွေနဲ့ပြည်သူဝန်ထမ်းအားလုံးရဲ့ပုံစံကျနေတဲ့အတွေ့အမြင်တွေကိုပြုပြင်ပြောင်းလဲဖို့လိုအပ်ကြောင်းလဲသမရဦးဝင်းမြင့်ကသတိပေးပြောကြားခဲ့ပါတယ်
။ပြုပြင်ပြောင်းလဲမှုနှောင့်နှေးနေတဲ့ဌာနဆိုင်ရာအဖွဲ့အစည်းများကိုကြက်မှတ်ရပါလိမ့်မယ်။ရင်းရိုင်းနေတဲ့တရားစီရင်ရေးကိုတက်မှတ်ရပါလိမ့်မယ်။အာဂရီလိုက်စားမှုကိုပုံမူတိုက်ဖြတ်ရပါလိမ့်မယ်။လူခွင့်ရေးချိုးပေါက်ခံရခြင်းများကိုမြင့်တင်ကာကွယ်ရပါလိမ့်မယ်။မူရေးစေဝါကိုပုံမူနှိမ်နှင်းရပါလိမ့်မယ်
။ဒါပြင်တင်းဆဲခံခဲ့ရတဲ့လေယာဉ်မြေတွေပြန်လည်ရရှိရေး ရောဂျီနှစ်နာဂျီရရှိတို့ကိုလည်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။အုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးစတဲ့နိုင်ငံတော်ရဲ့မန်တိုင်ကြီး၃ရက်နီးတူအရေးပါတဲ့သတင်းမီဒီယာလွတ်လပ်ခွင့်ရရှိရေးနဲ့ပတ်သက်လို့လည်းထည့်သွင်းပြောကြားခဲ့ပါသေးတယ်
။ပြည်သူတွေရဲ့နားတွေမျက်စိတွေဖြစ်တဲ့သတင်းမီဒီယာတွေရဲ့အခန့်ကဏ္ဍကိုအလေးနဲ့ထားကြဖို့ကျွန်တော်တို့အလုပ်ကျွေးပြုရမယ်။နိုင်ငံသူနိုင်ငံသားတွေရဲ့ပြည်သူမှန်တယ်ကိုအလေးအမြတ်ပြုကြဖို့တစ်ဆက်ထီးမှာပဲတိုက်တွန်းပြောကြလိုပါတယ်ကျွန်တော်တို့ရဲ့နိုင်ငံသူနိုင်ငံသားတွေမျော်လင့်တောင်းတနေတဲ့လူအင်ဆန္ဒတွေကိုအတတ်နိုင်ဆုံးဖြည့်ဆည်းပေးနိုင်မှုမန်နိုင်ကြီးတွေအလိုက်ကျွန်တော်တို့အားလုံးစတဲ့တပူကြိုးပမ်းကြရဦးမှာဖြစ်ပါတယ
်နိုင်ငံတကာရဲ့အလဲမှာနိုင်ငံရဲ့ပုံရိပ်ပြန်လည်တောက်ပလာအောင်ဆက်လက်ကြိုးစားရမှာဖြစ်တဲ့အကြောင်းကျိုးနီစနစ်နဲ့အဂတိလိုက်စားမှုတွေကိုတတ်ဖြစ်ပြီးဇရိုက်တမန်နိုင်ခိုင်မာအောင်ကြိုးပမ်းဆောင်ရွက်ကြရမှာဖြစ်ကြောင်းကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်အတိတ်ကရင်ဆိုင်ကြုံတွေ့ခဲ့ရတဲ့အခက်အခဲတွေကိုသင်ခန်းစာယူပြီးတိုင်းသူပြည်သားတွေလိုလားတောင်းတနေတဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးရှိရေးအတွက်ကြိုးပမ်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းနဲ့ပြည်သူတွေမြင်ကျင်တွေ့ကျင်တဲ့အပြောင်းအလဲတွေကိုမျက်ဝါးထင်ထင်တွေ့မြင်နိုင်အောင်ပြည်သူတွေနဲ့အတူကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းညီကုန်းချုပ်အနေနဲ့သမ္မတဦးဝင်းမြင့်ကပြောကြားခဲ့ပါတယ်။ NLD အစိုးရဖွဲ့စည်းခြင်းနှစ်နှစ်ပြည့်နေ့မှာကျင်းပတဲ့နိုင်ငံတော်သမ္မတနဲ့ဒုသမ္မတနှစ်ဦးရဲ့ကတိသစ္စာပြုပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အစိုးရအဖွဲ့ဝင်ကြီးတွေလွှတ်တော်ကိုယ်စားလှယ်တွေကော်မရှင်ဥက္ကဋ္ဌတွေဖိတ်ကြားထားတဲ့အထူးဧည့်သည်တော်တွေနဲ့ NLD ပါတီနိုင်ငံကြီးသူရဦးတင်ဦးတို့လည်းတက်ရောက်ခဲ့ကြပါတယ်။ဒါ့အပြင်မတ်လ24ရက်နေ့ကမှဩစတြေးလျနိုင်ငံကနေပြန်ရောက်လာတဲ့ NLD ခေါင်းဆောင်တဦးဖြစ်သူဦးဝင်းထိန်လည်းဒီကနေ့ဂရုသစ္စာပြုပွဲကိုတက်ရောက်ခဲ့ပါတယ်။နိုင်ငံတော်သမ္မတတဲ့ဦးဝင်းမြင့်ကသူ့ရဲ့ပထမဆုံးမင်ခွန်းထဲမှာတိုင်းပြည်ပြုပြင်ပြောင်းလဲရေးအတွက်လိုအပ်တဲ့အဓိကအချက်တွေကိုထည့်သွင်းပြောကြားခဲ့ပါတယ်။ဒါ့ပြင်အရင်သမရဥထင်ကျော်လက်ထက်အတွင်းပြုပြင်ပြောင်းလဲမှုတွေကိုထင်သလောက်ဖော်ဆောင်ပေးနိုင်ခြင်းမရှိတဲ့အပေါ်အထူးသဖြင့်တော့လူ့အခွင့်အရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ပေးနိုင်ခြင်းမရှိတဲ့အပေါ်နိုင်ငံရေးကဲခတ်တဲ့အကြမေကွန်းထုတ်เสียဖြစ်နေတာကြောင့်သမရသည့်ဦးဝင်းမြင့်အနေနဲ့ရောတိုင်းပြည်မှာတကယ်လိုအပ်နေတဲ့ပြုပြင်ပြောင်းလဲမှုတွေကိုဖော်ဆောင်ပေးနိုင်ပါမလားဆိုတာကတော့စောင့်ကြည့်ကြရအောင်ပါဖြစ်ပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်ပြောပြသွားတာပါရှင်။ဒီကနေ့ဂရုသစ္စာပြုခဲ့တဲ့နိုင်ငံတော်သမ္မတဝင်းမြင့်ရဲ့မင်ခွန်းအပေါ်မှာသူ့ရဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်အတိုက်အခံပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့တက်မတော်သားကိုယ်စားလှယ်တွေရဲ့အမြင်သဘောထားတွေကိုလည်းနေပြည်တော်မှာရောက်နေတဲ့ကိုစားဝင်လိုက်ကပဲစူးစီးတင်ပြထားပါရရှင်
။ပြည်ထောင်စုလွှတ်တော်မှာကျင်းပတဲ့သမ္မတဂရုသစ္စာပြုပွဲအပြီးမှာပြောကြားခဲ့တဲ့သမ္မတဝင်းမြင့်ရဲ့ပထမဆုံးမင်ခွန်းအပေါ်ပဲခူးတိုင်းဒေသကြီးမဲဆန္ဒနယ်အမှတ်7ကိုစားပြု NLD ပါတီကအမျိုးသားလွတ်တော်ကိုစလဲဥအောင်သိန်းကအခုလိုတုံ့တက်ပါတယ
်အချိန်ကတော့မြင့်နိုင်မယ်လို့ကျွန်တော်မျှော်လင့်တယ်လေဘာဖြစ်လို့လဲဆိုရင်လွတ်တော်မှာဥရတောင်ဝင်နဲ့ဖြတ်သန်းတဲ့အခါမှာပြဿနာမျိုးစုံကိုလည်းသူကြားသိနေတယ်ဝန်ကြီးဌာနတွေရဲ့ဖြေဆွမှုတွေပေါ်လည်းသူကြားသိနေရတယ်နောက်တိုင်းပြည်မှာဖြစ်နေတဲ့လေယာဉ်မြင့်တဲ့ပြဿနာတွေပေါ်မှာလည်းတရားရုံးတွေကလယ်သမားတွေထောင်ချပြတဲ့ပြဿနာတွေကိုလည်းသူအလေးထားပြီးပြောနေတယ်အဲ့ဒီနေ့သမရမင်ကွန်းအခြေပြုမင်ကွန်းဟိုကျွန်တော်လေ့လာသုံးသပ်ကြည့်တဲ့အခါမှာတရားစီရင်ရေးကိုလည်းပြုရင်ပြောင်းလဲဖို့အစီအစဉ်ရှိတယ်။နောက်ပြီးတော့ကျွန်တော်တို့အဂတိတိုက်ဖြတ်ရေးကိုလည်းဦးစားပြီးဆောင်ရွက်မယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလည်းဆောင်ရွက်မယ်။နောက်လူတွေရဲ့လူမှုဘဝမြင့်လင်ရေးဆောင်ရွက်မှုတွေလူတွေရဲ့မျှော်လင့်အားထားမှုတွေကိုလည်းသူစူးစမ်းဆောင်ရွက်မယ်ဆိုတော့ဒီသမရရဲ့အခြေပြုမင်ကွန်းကြားရတဲ့အခါမှာကျွန်တော်တို့ရှေ့သွားမဲ့အလားအလာပေါ်မှာအကောင်းမြင်သဘောမျိုးနဲ့ကြည့်ရင်တော့မျောလင့်အားထားနိုင်တယ်လို့ပဲကျွန်တော်ဆိုရမှာဖြစ်ပါတယ်
။ခရီးပြည်နယ်မက်ဆန္ဒနယ်အမှတ်9ကိုစားပြုပြည်ခံပြိုးပါတီကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစိုးသိန်းကလည်းသမရသည့်ရဲ့မင်ကွန်းနဲ့အနာဂတ်အစိုးရရဲ့အပေါ်သူ့အမြင်သဘောထားကိုအခုလိုပြောပြပါတယ
်။ကောင်းပါတယ်မင်ကွန်းကတော်ပြည့်စုံပြီးတော့ပြည်သူတွေလည်းဟုတ်ပေါ့နော်ဟုတ်ကျွန်တော်လည်းဟုတ်ပေါ့ဒါမဲ့လို့ဆက်ပြီးတော့ကျွန်တော်မျောလင့်တဲ့အတိုင်းဆက်လုပ်သွားတိုင်းပြည်တိုးတက်ဖို့တွေလေအဲ့တော့မျောလဲမျောလင့်နေဒါမဲ့ကြည့်အောင်ကြည့်ရမှာပေါ့နော်ဒါလေးပဲကျွန်တော်ပြောချင်တယ်ကောင်းတယ်ကောင်းတယ်သို့တော်လည်းပဲ momentum လည်းပြည်သူရသွားနိုင်တယ်ဒါမဲ့လို့ implementation ကအရေးကြီးဆုံးပဲ all the more tangible benefit for the people အဲ့ဒါအရေးကြီးဝင်းဝင်းနေနေတော့လုံနိုင်မယ်လို့ယူဆတယ်ဒါမဲ့အခြားကန့်သတ်ချက်တွေအများကြီးရှိနိုင်တယ်လို့လည်းကျွန်တော်မြင်နေတယ်နော် invisible factors တွေအများကြီးရှိရတဲ့ကြောင့်ဝင်းမျိုးကျွန်တော်ယုံကြည်တယ်တိုးတက်အောင်လုပ်မယ်လို့ဒါမဲ့လို့အခက်အခဲတွေအများကြီးရှိနိုင်တယ်
တမရတော်သားကိုစလဲနှစ်ဦးကလည်းသူတို့ရဲ့အမြင်သဘောထားတွေကိုအခုလိုပြောပြကြပါတယ်
။တိုင်းပြည်ကောင်းမှုတွေပြောတဲ့မိကွန်းလို့ပဲဟိုမြင်ပါတယ်ကျွန်တော်တို့။
ကိုရဲ့ကိုနိုင်ငံရဲ့တမရပဲ။ကိုတို့တမရတော်ကလည်း ူပေါင်းဆောင်ရွက်ရမှာပေါ့เนาะနိုင်ငံတော်ကပေးတဲ့တမရဝါပေးတဲ့အမိန့်နဲ့တာဝန်ကိုတို့ကတာဝန်ထမ်းဆောင်အောင်ခြေပုံအောင်တာဝန်ထမ်းဆောင်အ
ောင် NLD ပါတီကရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုကလည်းအစိုးရတဲ့လက်ထက်မှာရခိုင်ပြည်နယ်အတွင်းကရှုပ်ထွေးနေတဲ့အခြေအနေတွေအနည်းနဲ့အများပြေလည်သွားလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
အခြေအနေရကတော့ဟောခင်ဗျားတို့အားလုံးလည်းသိတဲ့အတိုင်းပဲလေပြီးခဲ့တဲ့ကာလတွေကတော့အမှန်တန်ရှုပ်ထွေးပါတယ်ရှုပ်ထွေးတယ်ဆိုတဲ့နေရာမှာလည်းပဲတကယ်အဖြစ်မှန်နေနဲ့တကယ်ဟောအပြင်မှာသိနေတဲ့အနေအထားတွေဟောထုတ်လွှင့်မှုတွေနားလည်မှုတွေကလွဲမောင်းမှုတွေအများကြီးရှိခဲ့တယ်အဲ့တော့ဒါတွေကလည်းပဲတဖြည်းဖြည်းနဲ့တကယ်အဖြစ်မှန်နေတကယ်ဖြစ်ခဲ့တဲ့အနေအထားတွေလက်ရှိအခြေအနေတွေဒါတွေကိုတဖြည်းဖြည်းနဲ့အခုနားလည်လာတဲ့သိလာတာနဲ့အမျှအဲကျွန်တော်တို့โอ้เยดีคนน่ะชุบถ้วยหมู่เนี่ยแล้วเป็นทีๆเปี่ยวลามั้ยลูกเราดีโลไปยุ่งจริงดิอีพอมาอะกุนายกรตมระเยนายกรตมระอติเยส่งแยกหมู่ดิก็แล้วเป็นตะเกโกโหโหซ้วนส่งနိုင်แม้อณีทาฤทธิ์ได้ด้วยจองหมดลูกแต่เพ็ดมาแล้วเป็นดานายกรไทมิงกาปกโกเยอุส่งหมู่เนี่ยนายกรดกาเยดิโหเลขาหมู่อปอฤมาดาฤป้องซะไล่มั้ยส่วนงาတော့ยะคันเยดิชุบถ้วยนี่ได้อฉีณีฤหาอเนเนี่ยอะมะပြည်ထောင်လာမယ်လို့ကျွန်တော်ဒီလိုပဲယုံကြည်ပါတယ
်။ဒါကတော့ဒီကနေ့မတ်လ30ရက်နေ့မှာသမရဥဝင်းမြင့်ကတိုင်းပြည်ကိုပထမဆုံးအကြိမ်ပြောကြားခဲ့တဲ့မင်ကွန်းအပေါ်လွှတ်တော်ကိုယ်စားလှယ်တွေရဲ့အမြင်အသိအသိကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုစောဝင်းလိုက်စူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။မနေ့ဖန်စနေနေ့ညတိုက်ရိုက်လေးလိုက်မှာလဲသမရသစ်နဲ့လူမှုမျှော်လင့်ချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြဖို့ရှိပါတယ်။ VOA သောတာရှင်တွေကရောသမရသစ်ဥဝင်းမြင့်အနေနဲ့တိုင်းပြည်ကိုဘလို့ဥဆောင်မှုတွေပေးနိုင်ဖို့မျှော်လင့်ထားသလဲအရင်သမရတွေနဲ့မတူထူးထူးခြားခြားအပြောင်းလဲတွေလှုပ်ဆောင်ပေးနိုင်မယ်လို့မျှော်လင့်သလားဆိုတာတွေကိုပါဝင်ဆွေးနွေးလို့ရင်နာမည်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ် VO ရဲ့ဖုန်းနံပါတ် 2392312555 ကိုဖြစ်စေ email လိပ်စာ bami@voanews.com ကိုဖြစ်စေကြိုတင်ဆက်သွင်းနိုင်ကြပါတယ်ရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအလို့မှုဆောင်လက်ရှိနိုင်ငံတော်သမရအဖြစ်ရွေးကောက်ခံရသူဦးဝင်းမြင့်ကိုဒုတိယဥက္ကဋ္ဌတစ်အဖြစ်တာဝန်ပေးရချက်ပါဝင်တဲ့NLD ရဲ့ဗဟိုအလုပ်မှုဆောင်စီရင်တစ်ကိုထုတ်ပြန်လိုက်ပါတယ်။ဘာကြောင့်အခုလိုပြင်ဆင်ဖွဲ့စည်းလိုက်တယ်လဲဆိုတာကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့အာဏာရမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအစိုးရတက်တန်းနှစ်နှစ်ပြည့်တဲ့နေ့မှာပြင်ဆင်ဖွဲ့စည်းလိုက်တဲ့ဗဟိုအလုပ်မှုဆောင်စီရင်ကိုထုတ်ပြန်လိုက်ပြီးဗဟိုအလုပ်မှုဆောင်အဖွဲ့မှာအရင်ကတာဝန်ပေးအပ်မထားတဲ့ဒုတိယဥက္ကဋ္ဌနှစ်နေရာအတွက်ဒုဥက္ကဋ္ဌတစ်အဖြစ်ဦးဝင်းမြင့်နဲ့ဒုဥက္ကဋ္ဌနှစ်အဖြစ်ဒေါက်တာဇော်မြင့်မောင်တို့ကိုတာဝန်ပေးလိုက်ပါတယ်။ဒီလိုတာဝန်ပေးရလိုက်တာနဲ့ပတ်သက်ပြီး NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဗဟိုအလုပ်မှုဆောင်ကော်မတီဝင်ဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ
်။အပြောင်းအလဲနဲ့အဓိကကတော့ကျွန်တော်ဒုဥက္ကဋ္ဌတစ်နှစ်ကျင်ညာခြင်းဟာကျွန်တော်တို့ပါတီမှာတောင်းဝန်ယူမှုအစီအလာကိုကျွန်တော်တို့ပြည်သူများမြင်ပါအောင်လို့ကျွန်တော်တို့ထုတ်ပြလိုက်ခြင်းဖြစ်ပါတယ်။တပါတိအဖွဲ့ဝင်တွေဖြစ်ကျွန်တော်တို့သတ်မှတ်လိုက်ကြတာတော့အဓိကအဖြစ်ကျွန်တော်တို့တပါတိအဖွဲ့ဝင်တွေအင်အားနည်းသွားတာဒီကြောင်းနော်။နောက်ပြီးတော့အသက်အရွယ်ကြီးမားမှုကြောင့်လောက်ကိုင်းဆောင်ရွက်မှုမှာသူတို့အတွက်စိတ်ဖြည်စည်းမှုဖြစ်လာနိုင်တဲ့အဖွဲ့ဝင်တွေကိုကျွန်တော်တို့ဂုဏ်ယူဆောင်တောင်းဝန်များဖြစ်ကြောင်းရွှေ့လိုက်တာ။နောက်ကျွန်တော်တို့လာမယ့်ကျွန်တော်တို့ဒုတိယအကြိမ်ပါတီရာခံမှာကျွန်တော်တို့အရာဒီဖြစ်တဲ့နိုင်ငံတွေလည်းပြင်ဆင်နေတဲ့ပုံလေးပါပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်64အရာဆိုရင်လက်ရှိနိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတတာဝန်ထမ်းဆောင်သူတွေဟာယာဒုတက်တန်ကာလအတွင်းမှာပါတီအဖွဲ့အစည်းရဲ့တာဝန်တွေကိုပါဝင်ဆောင်ရွက်ခြင်းမပြုရလို့ဖော်ပြထားပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုဒုတိယဥက္ကဋ္ဌတစ်အဖြစ်တာဝန်ပေးကြောင်းကြေညာချက်ထုတ်ပြန်တာဟာယာထသတ်မှတ်ချက်ဖြစ်ထုတ်ပြန်တာဖြစ်ကြောင်းဒေါက်တာမျိုးညွန့်ကပြောပါတယ
်။ကျွန်တော်ကယာသာသတ်မှတ်ခြင်းပဲဖြစ်ပါတယ်။
အခုလိုပြင်ဆင်လိုက်တဲ့ဗဟိုအလုံးမှုဆောင်စီရင်ကို24ရက်နေ့ကနေပြည်တော်မှာကျင်းပတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်အစည်းအဝေးကဆုံးဖြတ်တာဖြစ်ပါတယ်။ NLD ပါတီဟာလာမယ့်ဇွန်လလောက်မှာဒုတိယကြိမ်ပါတီညီလာခံကျင်းပဖို့ရာထားပြီးအဲ့ဒီအချိန်ကြာရင်ပါတီအတွင်းခေါင်းဆောင်မှုနေရာတွေကိုတိုးချဲ့ဖွဲ့စည်းဖို့လည်းပြင်ဆင်နေကြောင်းဒေါက်တာမျိုးညွန့်ကပြောပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကဒုတိယဥက္ကဋ္ဌအမည်စင်းတွေထုတ်ပြန်တဲ့အပေါ်မှာအခုလိုသုံးသပ်ပြောဆိုပါတယ
်ဒီ NLD ပါတီရဲ့ဒီတမိုင်းရောရှောင်းပါပေါ့လေနောက်ထမဆုံးအချိန်ဒါဒုက္ခတာတဲ့နှစ်ကိုပေါ့လေဒီဥက္ကဋ္ဌဒေါက်တာဆန်းစုကြည်နဲ့တွဲပြီးတော့ထားတာဝန်ပေးလိုက်တာကိုသိရင်ရောဒေါက်ဆန်းစုကြည်အလွန်နိုင်ငံရေးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုဆက်ပြီးတော့ဦးဆောင်တဲ့ပုဂ္ဂိုလ်တွေဟာတော့ဦးဝင်းမြင့်နဲ့ဒေါက်တာဆွန်မြင့်မောင်လေဆိုတာကိုတော့ခင်ဗျားပြည်သူတိအောင်ဖော်ပြလိုက်တယ် ဝိုက်ပြီးတော့ထုတ်ပြန်လိုက်တဲ့ပထမဦးသက်ရောက်တယ်လို့အဲ့လိုကျွန်တော်မြင်ပါတယ်
NLD ပါတီရဲ့ကြေညာချက်မှာအရင်ကဘိုးအလုံးမှုဆောင်အဖွဲ့ဝင်တွေဖြစ်တဲ့ဦးဝင်းထိန်ဦးအောင်ကျိုင်ဦးကျော်ခင်တို့နဲ့အတူအေယာဝတီတိုင်းဝင်ကြီးချုပ်ဟောင်းမန်းကျော်နီတို့ကိုတဘာပတီအဖွဲ့ဝင်အဖြစ်ဦးညံဝင်းနဲ့ဦးဟန်တာမြင့်တို့ကိုအတွင်းရေးမှူးအဖွဲ့ဝင်ဖြစ်တာဝန်ပေးအပ်ကြောင်းလည်းဖော်ပြထားပါတယ်
ကိုမိုးစောပြပြခဲ့တာပါရှင်အခုထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းအလုပ်သမားတွေတင်ဆောင်လာတဲ့ကားမိလောင်ခဲ့တဲ့အကြောင်းပြောပြပေးပါစီထိုင်းမြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့အလုပ်လုပ်ကြမယ်မြန်မာအလုပ်သမားတွေကိုတင်ဆောင်လာတဲ့မှန်လုံနှစ်ထပ်ကားတစီမိလောင်ပြီးမြန်မာအလုပ်သမား20ထက်မနည်းသေဆုံးခဲ့ပါတယ်။မိလောင်မှုအတွင်းအသက်ရှင်လွတ်မြောက်ခဲ့သူ28ဦးထဲမှာ3ဦးကတော့ဆေးကုသမှုခံယူနေရတဲ့အကြောင်းမြန်မာတန်ရုံးကအတည်ပြုထားပြီးနှစ်နာချီရရှိဖို့လည်းဆောင်ရွက်ပေးသွားမယ်လို့ဆိုပါတယ်။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံပထုံဌာနီမြို့နယ်တဲကအမွှေးပွားအယုတ်တွေထုတ်လုပ်တဲ့စက်ရုံမှာအလုပ်လုပ်ဖို့အတွက်လာကြတဲ့မြန်မာနိုင်ငံသား48ဦးလိုက်ပါလာတဲ့နှစ်ထပ်မှန်လုံကားတစ်စီးဟာတက္ကရာအတွင်းမှာပဲမိလောင်မှုဖြစ်ပြီးမြန်မာအလုပ်သမား20တေဆုံးခဲ့ရတယ်ဆိုပြီးဗန်ကောက်မြို့မြန်မာတန်ရုံးကအလုပ်သမားတန်အရာရှိဦးစန်းမောင်ဦးကပြောပြပါတယ်
။ဟုတ်ကဲ့20ပေါ့ဗျာအခုတော့ပျောက်တာပေါ့လေ။ဟိုလူတွေကတော့ဘယ်သူနဲ့ဘယ်သူနဲ့ဖဲလို့မရတော့ဘူးလေ။မိလောင်ပါတော့လေ။အဲ့တော့ကျွန်တော်တို့ကတက်သွားတယ်ကားပေါ်တက်သွားတဲ့စီးရင်ရအခုတော့ကျန်မှာပြန်တဲ့လူတွေချင်းနဲ့ထာနာလိုက်တဲ့ခါကျတော့10လောက်ရှိအမျိုးသမီးက18ယောက်မျိုးသား2ယောက်ပေါ့လေနော
်ဒီလူသမားအများစုဟာပဲခူးတိုင်းကြောက်တကားမြို့နယ်ကအများစုပါဝင်ပြီးအမျိုးသမီးတွေအများစုဖြစ်ကြပါတယ်သူတို့ကိုမြန်မာဘက်ကကုမ္ပဏီဖြစ်တဲ့ Star Pioneer ကုမ္ပဏီကပို့ခဲ့တယ်လို့ဆိုပါတယ
်အယုတ်ဆက်ရုံအယုတ်ဆိုတာဒီကျွန်တော်တို့ဟိုပါပေါ့အမွေးဝရုပ်တွေလုပ်တဲ့ဆက်ရုံပေါ့နော
်အ
ဲ့ဒီဆက်ရုံကိုဒီ MOU စနစ်နဲ့တွားဖို့ကြီ
းဟောက်ဖို့
တကူဒီမြန်မာ agency ဘက်က Star Pioneer ပေါ့လေ
တိဆုံးသူတွေအတွက်ကောကားပေါ်ကလိုက်ပါလာသူတွေအားလုံးအတွက်ပါနင့်နာကြည့်ရအောင်ဆောင်ရွက်ပေးသွားမှာဖြစ်တယ်လို့လည်းအလို့သမားတန်ရာရှိကဆိုပါတယ
်ရမှာပါရဟုတ်ကဲ့ထိုင်းနိုင်ငံဘက်ကလည်းအကုန်လုံးပြီးနေကျွန်တော်တို့ဘက်ကလည်းစာသင်ရတဲ့အခွင့်အရေးရဖို့အတွက်ကျွန်တော်တို့ကဆက်လက်ဆောင်ရွက်မှာပါဗျ
လောလောဆယ်မှာတော့ဒဏ်ရာပြင်းထန်တဲ့သူ3ယောက်ကိုမဲဆောက်တဲ့ပြည်စနလို့စေယုံကြီးမှာကုသမှုတွေလုပ်ပေးနေတယ်လို့လည်းပြောပြခဲ့ပါတယ်ရှင်
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင
်။နိုင်ငံတော်သမ္မတအဖြစ်မတ်လ28ရက်နေ့ကရွေးချယ်တင်မြှောက်ခံထားရတဲ့ဝင်းမြဟာသမ္မတတဲ့အဖြစ်ပြည်ထောင်စုလွှတ်တော်မှဒီကနေ့ကတိသစ္စာပြုလိုက်ပါပြီ။သမ္မတအဖြစ်ပထမဆုံးပြောကြားတဲ့မင်းကွန်းထံမှာတော့နိုင်ငံမှာတရားဥပဒေစိုးမိုးရေးအမျိုးသားပြန်လည်တင်မြှောက်ရေးနဲ့ပြည်တွင်းညီညွတ်ရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးစတဲ့ပြုပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေကိုထည့်သွင်းပြောကြားခဲ့ပါတယ်။ကတိသစ္စာပြုပွဲပြီးသမ္မတအဖြစ်နဲ့ပထမဆုံးချိန်နိုင်ငံတော်ကိုပြောကြားတဲ့မင်းကွန်းအတွင်းတိုင်းပြည်မှာပြုပြင်ပြောင်းလဲမှုတွေလှုံ့ဆော်ဖို့လိုအပ်နေတဲ့အချက်တွေတိုင်းပြည်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလွှဲလင်းတကူဖြည့်ရှင်နိုင်မှာမဟုတ်ပေမဲ့သူ့အနေနဲ့အစွမ်းကုန်အားထုတ်ပြီးတော့ဆောင်ရွက်သွားမယ်လို့ထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကြားကုန်သွယ်ရေးသဘောတူညီချက်ပြန်သုံးသပ်မယ့်စီစဉ်ကိုဆိုင်းငံ့ထားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချင်းချောက်ပြောဆိုပါရယ်နျူကလ িয়ার လက်နက်ဖြတ်သိမ်းရေးမြောက်ကိုရီးယားနဲ့သဘောတူညီချက်တွေရလာချိန်အထိတောင်ကိုရီးယားနဲ့ကုန်သွယ်ရေးသဘောတူညီချက်ပြီးစီအောင်အကောင့်ထဲဖော်မဲ့ကိစ္စကိုရွှေ့ဆိုင်းထားမယ်လို့အမေရိကန်ပြည်ထောင်စုအိုဟာယိုပြည်နယ်မှာချာတာဘရင်းနေကပြောရဲမင်းခွန်အတွင်းသမ္မတကထည့်သွင်းပြောဆိုသွားတာပါတောင်ကိုရီးယားနဲ့ကုန်သွယ်ရေးသဘောတူညီချက်ရဆိုင်းထားတဲ့အကြောင်းရင်းအသေးစိတ်ကိုတော့ထရမ့်ကပြောသွားခြင်းမရှိပါဘူးအမေရိကန်တန်တမာတွေကိုရုရှားကနေထုတ်တာမှာဘလို့ခိုင်မာတဲ့အကြောင်းပြချက်မှမရှိဘူးလို့အမေရိကန်ပြည်ထောင်စုကကြာတာပြင်းနေမှာပြောပါရယ်ရုရှားတို့ရဲ့ဒီလိုရက်ကအမေရိကန်ရုရှားဆက်ဆံရေးကိုပိုးပြီးတော့ဆိုးဝါးသွားစေတယ်လို့သမ္မတအင်မီရော့ကကြာတာပြင်းနေနောက်မိုင်မှာကြေညာချက်ထုတ်ပြန်ပြောဆိုပါရယ်ပရတိန်မြေပေါ်မှာရုရှားတို့ကျူးလွန်တဲ့တိုက်ခိုက်မှုကိုတုံ့ပြန်နေတဲ့အမေရိကန်နဲ့မဟာမိတ်နိုင်ငံပေါင်း200ဆင့်ကျော်နဲ့နေတို့မဟာမိတ်တို့ကတည်တည်မတ်အစောပိုင်းမှာရုရှားထောက်လှမ်းရေးအရာရှိတွေကိုပြင်းထန်ပေးတဲ့လို့ရဟာတင့်တော်ရလို့ရဖြစ်ပေမဲ့ရုရှားတို့ရဲ့တုံ့ပြန်ချက်ကမျောလင့်မထားတဲ့လို့ရတော့မဟုတ်သလိုဒီကိစ္စကိုအမေရိကန်တို့ကင်တယ်ဆောင်ရွက်သွားမယ်လို့ကြေညာချက်မှာပြောထားပါတယ
်။တခြားနေညနေခင်းနောက်ဆုံးရထားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါ။ဒီညနေအစည်းအဝေးထုတ်လုပ်ရမှုကမဆူမုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကွမ်ချန်ဖြစ်ပါတယ်ရှင်။အခုကျွန်မတို့အတန်လွင့်နေတဲ့ရေဒီယိုအစည်းအဝေးပြပြခြင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစည်းအဝေးကိုလည်းကြည့်ရှုနိုင်ကြပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
from Washington.